COVID-19 ရောဂါပိုးရဲ့ရင့်မြစ်နဲ့နောက်မှဒီလိုကာယောဂါထပ်ဖြစ်မလာအောင်ဘယ်လိုကာကွယ်ရမလဲဆိုတာကိုသိဖို့အတွက်တရုတ်နိုင်ငံမှာတွင်မကဘဲအရှိတောင်အာရှဒေသတွေမှာပါဆက်ပြီးရှာဖွေဖို့အတွက်သိပ္ပံပညာရှင်တွေလှုပ်ဆောင်နေပါပြီ COVID-19 ဖြစ်ပွားစေတဲ့ SARS-CoV-2 virus ကိုတရုတ်နိုင်ငံဝူဟန်မြို့မှာမနစ်ကဒီဇင်ဘာလကုန်မှာစတွေ့ခဲ့တဲ့နောက်တရုတ်နိုင်ငံမှာသာဒီယောဂါရင့်မြစ်ရှာဖွေဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်ဒီယောဂါပိုးနဲ့96ရာခိုင်နှုန်းလောက်မျိုးဗီဇာတူးနေတဲ့နောက်ကိုရိုနာဗိုင်းရပ်စ်မျိုးကိုမနစ်ကနှစ်ဆန်းပိုင်းလောက်မှာတရုတ်နိုင်ငံတောင်ပိုင်းယူနန်နယ်ထဲမှာတွေ့ခဲ့ရတာပါဒါပေမဲ့နောက်ထပ်လေ့လာမှုတွေအရယူနန်နယ်ထဲမှာတွေ့ခဲ့ရတဲ့ SARS-CoV-2 မျိုးနဲ့ဆင်းရဲတူးတဲ့ပိုးမျိုးကိုထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာပါတွေ့ခဲ့ရတာဖြစ်ပါတယ်ဒါကြောင့်ဒီယောဂါရင့်မြစ်ကိုစုံစမ်းဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမကြာသေးခင်ကမှဆစ်လွတ်တဲ့ယောဂါပိုးမွားဗေဒပညာရှင်တွေကတရုတ်နိုင်ငံတည်းမှာကပဲနောက်လေ့လာမှုတွေကိုအရှိတောင်အာရှဒေသတွေမှာပါဆက်ပြီးလုပ်တင်တယ်လို့ပြောပါတယ်။ဒီလိုလေ့လာတဲ့အခါမှာလင်းတို့တွေကိုအဓိကထားလေ့လာဖို့အကြံပေးပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးရင်းတွေနဲ့အခုကမ္ဘာတစ်လွှာလူအများပြားသေဆုံးရတဲ့ကာယောဂါဖြစ်စေတဲ့ SARS-CoV-2 ပိုးတွေအဓိကရှင်သန်နေထိုင်နိုင်တဲ့လက်ခံကောင်မျိုးစိတ်တွေထဲမှာလင်းတို့ကအဓိကပါဝင်နေတာကြောင့်ဖြစ်ပါတယ်။